မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုပေးရထားတဲ့ Honorary Freedom ဆုကိုပြန်ယူသိမ်းဖို့အတွက်လန်ဒန်မြို့တော် Corporation တရားရုံးအဖွဲ့ဝင်တွေကြာသပတေးကမေးခွန်းဆုံးဖြတ်လိုက်ပါတယ်။ဒီမိုကရေစီရေးအတွက်နှစ်ပေါင်းများစွာအကြမ်းမဖက်တိုက်ပွဲဝင်ခဲ့သူပြည်သူလူထုအတွက်အေးချမ်းလုံခြုံတဲ့လူမှုအတိုင်းအဝိုင်းတစ်ခုတည်ဆောက်ပေးလိုတဲ့ဒေါ်အောင်ဆန်းစုကြည်ကိုသူ့ရဲ့တဆိုင်မတ်မတ်ဒီမိုကရေစီရေးဆောင်ရွက်ချက်တွေအတွက်ဒီစုကို2019ခုနှစ်မေလကပြည့်ရခဲ့တာပါ။စုရေးချယ်ရေးကော်မတီဥက္ကဋ္ဌဆာဒေးဗစ်ဝူထန်ကမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အခုလိုဒီစုကိုပြန်ယူသိမ်းရတာဟာကော်မတီသမိုင်းမှာမကြုံစဘူးဖြစ်ရလို့ပြောပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့အရက်သားအစိုးရယက်တီချက်ကိုသိမြင်ရတဲ့အပေါ်မှာစိတ်မကောင်းဖြစ်နေတယ်လို့လည်းကော်မတီဥက္ကဋ္ဌကပြောပါတယ်ကော်မတီအနေနဲ့ဒေါန်ဆန်းစုကြည်ကိုဆက်သွယ်ဖို့တုံ့ပြန်ကြိုးပမ်းခဲ့ပေမဲ့ဒေါန်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်မှုမရှိခဲ့ဘူးလို့လည်းဆိုပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာလူနေစုတွေအပေါ်မှာနှိပ်စက်ညှဉ်းပန်းမှုတွေကိုကော်မတီအနေနဲ့လက်မခံနိုင်ကြောင်းနဲ့စုကိုပြန်ယူသိမ်းဖို့ကော်မတီဆုံးဖြတ်ချက်ကိုလည်းဒေါန်ဆန်းစုကြည်ကိုအတိအပြီးအကြောင်းကြားသွားမယ်လို့ဥက္ကဋ္ဌဆာဒေးဗစ်ဝူထန်ကပြောပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိဘဲနဲ့ရိုဟင်ဂျာတွေအပေါ်မှာဖိနှိပ်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်ကိုလည်းငြင်းဆန်လေးရှိပါတယ်Honorary Freedom ဆုဟာ London Mural Corporation ကပုဂ္ဂိုလ်တဦးချင်းစီကိုပေးအပ်တဲ့အမြင့်ဆုံးဆုလေးဖြစ်ပါတယ်